မြောက်ကိုရီးယားနဲ့စီးရီးအရာဆက်ဆံမှုရှိနေတဲ့အတွက်မြန်မာကုမ္ပဏီ၃ခုနဲ့စစ်တပ်အရာရှိတယောက်ကိုအမေရိကန်ကပြစ်မှတ်ထားအရေးယူလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့လက်နက်အရောင်းဝယ်လုပ်တဲ့အတွက် Asia Metal Company Limited, Somin Tai Company Limited နဲ့ Excellent Mineral Manufacturing Company Limited တို့ကိုအမေရိကန်ဗဏ္ဍာရေးဌာနကအရေးယူပိတ်ဆို့လိုက်တယ်လို့အင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ကာကွယ်ရေးဝန်ကြီးဌာနကာကွယ်ရေးပစ္စည်းထုတ်လုပ်ရေးအရာရှိချုပ်ယုံကကထုတ်ကဒုတိယဗိုလ်မှူးကြီးကျော်ညွန့်ဦးကိုလည်းတန်ခတ်အရေးယူလိုက်ပါတယ်။မြန်မာနိုင်ငံထဲမှာရှိနေတဲ့မြောက်ကိုရီးယားလက်နက်ဆိုင်ရာတာဝန်ရှိသူတွေဟာနိုင်ငံသားကတင်သွင်းလာတဲ့ပစ္စည်းတွေကိုလက်ခံဖို့မြန်မာနိုင်ငံကလိပ်စာတွေကိုအသုံးပြုနေတယ်လို့အမေရိကန်ကပြောပါတယ်။ Somin Tai Company နဲ့ Excellent Mineral Company တို့ဟာမြောက်ကိုရီးယားတာဝန်ရှိသူတွေနဲ့ပေါင်းပြီးတော့စစ်လက်နက်အစီအစဉ်အတွက်ပစ္စည်းတွေကိုအခုနှစ်2013ခုနှစ်ဂျွန်လအထိကိုတင်သွင်းခဲ့တယ်လို့2012ခုနှစ်ဒီဇင်ဘာလအထိမြောက်ကိုရီးယားအယောက်30လောက်အလုပ်လုပ်နေတဲ့ကာကွယ်ရေးပစ္စည်းထုတ်လုပ်ရေးစက်ရုံဝင်းထဲမှာ Asia Metal Company ကဆောက်လုပ်ရေးလုပ်ငန်းတွေကိုလုပ်ခဲ့တဲ့တခါဒီဆောက်လုပ်ရေးပစ္စည်းတွေဖြန့်ဖြူးခဲ့တယ်လို့အင်္ဂါနေ့ကထုတ်ပြန်တဲ့အကြေညာချက်ထဲမှာဖော်ပြထားပါတယ်။ Somin Tai Company ဟာဆိုရင်ကာကထုတ်အတွက်နိုင်ငံသားကနေပြီးတော့ပစ္စည်းကိရိယာတွေတင်သွင်းပေးနေတဲ့ပွဲစားအဖြစ်နဲ့လုပ်ပေးနေတာအနှစ်30ထက်မနည်းရှိပြီလို့လည်းပြောပါတယ်မြောက်ကိုရီးယားစီကနေပြီးတော့ဆက်လက်နဲ့ပစ္စည်းတွေဝယ်ယူမှုမှာပတ်သက်နေတဲ့လုပ်ငန်းတွေကိုဆက်လက်ပိတ်မှတ်ထားအရေးယူနေတာဖြစ်ပြီးတော့မြန်မာအစိုးရကိုအရေးယူတာမဟုတ်ဘူးလို့လည်းကြေညာချက်မှာဖော်ပြပါတယ်။ဆက်လက်နဲ့ပစ္စည်းရောင်းဝယ်မှုကရရှိတဲ့ဝင်ငွေတွေကမြောက်ကိုရီးယားမှာတရားမဝင်တဲ့လုပ်ငန်းတွေကိုဆက်လက်အားပေးရရောက်ပြီးတော့မြန်မာနိုင်ငံတင်မကဒေတာရင်းအရောင်းဝယ်လုပ်နေတာတွေကိုဆက်ပြီးတော့ပိတ်မှတ်ထားအရေးယူသွားမယ်လို့အကြမ်းဖက်မှုနဲ့ငွေကြေးထောက်လှမ်းမှုဆိုင်ရာအမေရိကန်ဗန္ဒာရေးလက်ထောက်ဝန်ကြီးဒေးဗစ်ကိုဟန်ကပြောပါတယ်။ပိတ်ဆို့တန်ခတ်ခံစည်ရင်ဝင်သွားသူတွေရဲ့ငွေကြေးအထုပ်အသွင်းလုံးမှုတွေအားလုံးနဲ့အမေရိကန်နိုင်ငံထဲမှာရှိတဲ့ပိုင်ဆိုင်မှုတွေအားလုံးကိုအမေရိကန်အစိုးရကထိန်းချုပ်လိုက်ပါတယ်။ဇူလိုင်လတုန်းကလည်းကာကွယ်ရေးပစ္စည်းထုတ်လုပ်ရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးသိန်းထေကိုအမေရိကန်အစိုးရကအရေးယူတန်ခတ်ခဲ့ပါတယ်ရှင်။